ရခိုင်ပြည်နယ်ထဲကရှေးဟောင်းအမွေအနှစ်တွေမပြောက်ဆုံးမပျက်စီးစေဖို့ကမ္ဘာအမွေအနှစ်တင်သွင်းခြင်းဆိုင်ရာလုပ်ငန်းတွေနှောင့်နှေးမှုမရှိအချိန်မီတင်သွင်းနိုင်ရေးအတွက်မြောက်ဦးရင်ကျေးမှုအမွေအနှစ်ဒေသကိုစစ်မဲ့ဆုံးအဖြစ်ထားရှိပေးဖို့အတွက်မြမရှေးဟောင်းသုတေသနပညာအသင်းကနှစ်ဖက်အဖွဲ့အစည်းတွေကိုမြစ်တာရက်ခံလိုက်ပါတယ်။ဒီအပိုင်းအတွင်းမြောက်ဦးမြို့မှာပြက်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ရင်ကျေးမှုဆိုင်ရာအဆောက်အဦတချို့ထိခိုက်ပြီးတဲ့နောက်မှာအခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစော်ကတင်ပြထားပါလေရှင
်။ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့အေအေတပ်ဖွဲ့အကြဖြစ်ပွားတဲ့တိုက်ပွဲတွေဟာပြင်းထန်လာနေပြီးဒီရက်ပိုင်းတွေအတွင်းမှာရခိုင်ပြည်နယ်ရဲ့ရှေးဟောင်းမြို့တော်ဖြစ်တဲ့မြောက်ဦးမြို့မှာပါတိုက်ခတ်တိုက်ခိုက်တာတွေဖြစ်ပွားလာနေပါတဲ့။ဒီတိုက်ခတ်တိုက်ခိုက်မှုတွေဟာဒီလ15ရက်နေ့ကတစ်ချိန်18ရက်နေ့မြောက်ဦးပိုင်းမှာတစ်ချိန်ဖြစ်ပွားခဲ့တာပါ။ဒီလိုတိုက်ခိုက်မှုတွေကြောင့်မြောက်ဦးရင်ကျေးမှုအမွေအနှစ်တွေပျက်စီးဆုံးရှုံးမှုမရှိအောင်စစ်မဲ့ဆုံးဖြစ်ထားရှိဖို့မြမရှေးဟောင်းသုတေသနပညာအသင်းကတိုက်တွန်းကြောင်းအသင်းရဲ့ဥက္ကဋ္ဌဦးစိုးဝင်းနိုင်ကပြောပါတယ်
။အဓိကတော့ကျွန်တော်တို့ဝေအမွေအနှစ်ဒေသမှာဘာမှမဖြစ်သေးဘူးပေါ့။ဒီအမွေအနှစ်ဆိုတာအစားထိုးပြင်မရနိုင်တဲ့ပစ္စည်းလေ။မြောက်ဦးကဆိုရင်အခုဆိုရင်ကမ္ဘာအမွေအနှစ်ကိုတင်သွင်းဖို့တော့ကျွန်တော်ကြိုးစားနေတဲ့အချိန်ဖြစ်တယ်လေ။တချို့ဆိုရင်တတ်မှတ်ထားတာရှိတယ်ဒီဟာတွေကိုစစ်မဲ့ဆုံးဒီညမှာစစ်မဖြစ်ရဆိုတာမျိုးလေးနဲ့အဲ့လိုမျိုးပေါ့နှစ်ဖက်ဖွဲ့စည်းသဘောတူညီမှုယူပြီးတော့ဒီပြားတွေရှိတဲ့ area မှာတက်နိုင်တော့မဖြစ်အောင်ပေါ့ဆိုပြီးကျွန်တော်ကဒါကိုမိတ္တရခံတဲ့သဘောပ
ါမြမရှေးဟောင်းသုတေသနပညာအသင်းကထုတ်ပြန်တဲ့ကြေညာချက်မှာလက်နက်ကင်ပြိပခရေအကြာရင်ကျေးမှုအမွေနှစ်ကာကွယ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံက1956ခုနှစ်ကတည်းကလက်မှတ်ရေးထိုးထားကြောင်းနဲ့ဒီသဘောတူညီချက်မှာရင်ကျေးမှုအမွေနှစ်ကိုပြစ်မှတ်ထားတိုက်ခိုက်တာရင်ကျေးမှုအမွေနှစ်ဒေသမှာစစ်မဲ့ဖြစ်ပွားတာရင်ကျေးမှုအမွေနှစ်ကိုခံတပ်တပွဲအကာအကွယ်ယူအသုံးပြုတာစတာတွေကိုရှောင်ရှားဖို့ပြဋ္ဌာန်းထားကြောင်းဖော်ပြထားပါတယ်မြောက်ဦးအမွေနှစ်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ရဲ့ဒူးဥက္ကဋ္ဌဦးတန်းမြင့်ကဒီလ15ရက်နေ့ကပြစ်ခတ်မှုကြောင့်ရှေးဟောင်းယဉ်ကျေးမှုဆိုင်ရာအဆောက်အုံတွေကိုထိခိုက်ခဲ့ကြောင်းပြောပါတယ်
။ဟိုတရက်ကတော့ကျွန်တော်တို့ဒုက္ခနဲ့အနာမှာတလုံးကြခွဲတယ်။အဲဒီနာမှာတော့ရှေးဟောင်းလူသွေးတောက်ပေါ့လေတောက်မှာထိခိုက်သွားတယ်ပေါ့။ဒုက္ခနဲ့အလွန်လေးတယ်။နောက်ပြီးတော့ဒီဒုက္ခနဲ့အနောက်ဖက်ဂိုက်အဆုံးကကျော်တော့မရှိတယ်။နောက်မြေသိစီအဲရှောင်းကြောက်ခုပေါ်မှာကြာအောက်ကအပေါ်ဘက်ကြားတာကျတော့အောက်ကိုတော့သိမရှိတယ်ဆိုတာအဲ့ဒါမနေ့ကလည်းတညလုံးပြစ်ခတ်တယ်ဆွတ်လာမနေ့ကပြစ်ခတ်မှုတော့ကြားလာတော့မသိဘူးကြားလို့တော့
လောလောဆယ်မှာမြောက်ဦးမြို့ရှေးဟောင်းရင်ကျေးမှုနယ်မြေအတွင်းမှာတက်မတော်ကတက်ရင်သုံးရင်းနဲ့ရဲတက်ရင်တရင်အခြေစိုက်ထားပြီးတချို့တပ်ဖွဲ့ဝင်တွေဟာမြောက်ဦးမြို့ဝင်းကျင်ကတောင်ကုန်းတွေမှာနေရာယူထားကြောင်းနဲ့ဒီတောင်ကုန်းတွေမှာရှေးဟောင်းခံတက်တွေမြို့ရိုးကြောက်တိုင်းတွေနဲ့ဖျားစီတီတွေရှိကြောင်းဒေသခံတွေကပြောပါတယ်ဒီလ15ရက်နေ့ကပြစ်ခတ်မှုမှာမြို့သမီးတဦးထိခိုက်ဒဏ်ရာရခဲ့ပြီး18ရက်နေ့ပြစ်ခတ်မှုမှာတော့အရသာအနည်းဆုံး6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့နေအိမ်တလုံးမီးလောင်ခဲ့ပါတယ်ဒီနေ့မနေ့အစောပိုင်းမှာလည်းပြစ်ခတ်မှုတွေကြားနေရပြီးမြောက်ဦးမြို့ဟာလူသွားလူလာမရှိသလောက်ဖြစ်နေကြောင်းမြို့ကန်တယောက်ကပြောပါတယ
်ဒီမနေ့ကခဏနာရီဆိုလို့ရှိရင်ဈေးတွေအကုန်လုံးဖွင့်ကြကြည့်ကြတော့မှာပဲလက်နေကြည့်တယ်ကြားလာတဲ့ခါကျတော့ဈေးတွေအကုန်လုံးပြန်ပေးပြီးတော့တစ်ဈေးလုံးပေးပြီးတော့သွားကြတော့လေအကုန်လုံးဈေးပေးထားလိုက်တယ်မြို့မှာလေးသွားလာတာမရှိတော့ဘူးလို့ပဲတင်းတင်းတင်းဆိတ်ဆိတ်နဲ့ဒီလိုပဲဆောက်ကဲကဲဖြစ်သွားတာစင်နယ်လောက်ကြီးကတော့ဒီလက်နေကြည့်ပတ်တင်တွေကြားရတယ်စင်နယ်နောက်ပိုင်းကြည့်တော့ဘာစင်မှမကြားသေးဘူးအေးဆေးဆေးပါပဲအချိန်တွေက
မြောက်ဦးမြို့မှာဖြစ်ပွားတဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့အစိုးရတပ်မတော်ကလူနေရပ်ကွက်တွေတဲ့အထိဝင်ရောက်ပြီးရဲသားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့စွပ်စွဲပြီးဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်း MNDAA ကိုကတ် PSLF TNLA တအံပလောင်နဲ့ ULAAA ရခိုင်စတဲ့မဟာမိတ်တပ်ဖွဲ့၃ဖွဲ့ပူးပေါင်းပြီးဒီကနေ့မတ်လ19ရက်နေ့နေ့စွဲနဲ့သဘောထားထုတ်ပြန်ထားပါတယ်ဒါကိုစစ်ဆေးအရေးယူဖို့အတွက်လည်းတောင်းဆိုကြောင်း PSLF TNLA တအံပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကပြောပါတယ
်။ကိုကတော့ဒီအန်မတ်အဖွဲ့ဖြစ်တဲ့အကိစ္စတွေကတော့ကျွန်တော်ဒီကမှလည်းအဲ့လိုအဖြစ်ရှိနေဝါးရှိခဲ့ဖူးဒီမြန်မာတမတော်ဖီတောင်းရှိခဲ့စစ်ဆေးပေါ်တူမှာဒီပေါ်တူလို့
ကင်မရာဘက်ကတော့အခုပြစ်ခတ်မှုတွေမှာအေအေအဖွဲ့ကလူနေအိမ်တွေပေါ်ကနေနေရာယူပြီးကင်မရာစစ်ကြောင်းကိုပြစ်ခတ်ခဲ့တဲ့အတွက်ပြန်လည်ပြစ်ခတ်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ် EE ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခါကတော့ဆစ်ရှိရဲ့နေ့ပြစ်ခတ်မှုမှာသူတို့ဘက်ကတိုက်ခိုက်တာမရှိကြောင်းသတင်းမီဒီယာတွေကိုပြောဆိုထားသလို15ရက်နေ့ကလည်းမြောက်ဦးမြို့မှာတိုက်ပွဲဖြစ်ပွားတာမရှိကြောင်း EE အဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်လာမယ့်21ရက်နဲ့22ရက်နေ့တွေမှာတော့ AA အပါဝင်အပြည့်ရစာချုပ် NCA ကိုလက်မှတ်မြေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့၈ဖွဲ့ဟာအမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC တံတော်ညှိနှိုင်းဆွေးနွေးအဖွဲ့တို့နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်